Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာသောရရှိမြာရှင်လန်းချမ်းမြေကြပါစေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇူလိုင်လ19ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50MHz တို့ကနေတိုက်ရိုက်ဆက်တင်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမ်မိုးရောခင်ဗျာအခုနံနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်တော်ကြော်စံတာပါခင်ဗျာ2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်မှုရှိခဲ့တဲ့ဆရာကိစ္စဘောသမ်ဒါထရမ်အစိုးရရဲ့အပြောဆိုတွေအခုအချိန်ထိမစင်မလင်းဖြစ်နေပါတယ်လူ့အခွင့်အရေးကောင်စီဟာကုလသမဂ္ဂရဲ့ဆုံးရှုံးမှုတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟယ်လီကပြောကြားလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုမှအင်ဂျင်နိုင်တဲ့အတူကြီးညာမှာဖြစ်ပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်ဒီမှာဆိုရင်တော့
ကားတော့၃ညကစပြီးအပေါင်းလုံးပြန်ပြီးတော့ကပုံပြစ်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန့်လိုက်ရင်
ဒါတော့လွတ်လပ်ရေးဖခင်ကြီးဘူကြောင့်ဆန်ဖြစ်ပါတယ်52တင်းပြောက်52ဂျင်းမြောက်အာဇာနည်နေ့အထူးစီစဉ်ကိုတင်ဆက်တဲ့ခါမှာနားဆင်ကြဖို့ရှိပါတယ်ဒါပြင်အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့အာဇာနည်နေ့အခမ်းအနားကြောင်းနောက်ပြီးမြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူတဲ့အစီအစဉ်ချမှတ်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လွှတ်တော်ဥက္ကဋ္ဌကတိုက်တွန်းနေဆိုတဲ့အကြောင်းနဲ့ထိုင်းနိုင်ငံလှိုင်ကူတင်းမှာပြည်ပြည်နေတဲ့ကလေးတွေရဲ့အတွေ့အကြုံစာရတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်နဲ့ပြုံးကြီးရာစီစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့မတ်အင်ဂျင်နီယာကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်ခဲ့ရဲဆိုတဲ့အမေရိကန်ထောက်နှမ်းရေးဆုံးဖြတ်ချက်အပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်ပြီးအင်ဂျီရောဟာအခုအချိန်ထိမေးမြန်းဖြစ်နေပါတယ်။ရုရှားဟာအမေရိကန်ပြည်ထောင်စုအတွက်ချင်းချင်းမှုတရားဖြစ်နေစေလားဆိုတဲ့မေးခွန်းကိုဗိုလ်ထုနဲ့အစိုးရအဖွဲ့အစည်းအဝေးမှာဒေါ်နယ်ထရမ့်က no လို့ဖြေကြခဲ့ပါတယ်။အဲနိုင်ပိုင်းအကြသတင်းစာရှင်းလင်းပွဲလုပ်တဲ့အခါကြတော့သူရဲ့ပြောခွင့်ရဆာရာဟက်ကဘီဆင်နက်စ်ကသမ္မတက no လို့ပြောတာဟာသတင်းထောက်တွေရဲ့မေးခွန်းကိုဖြေဖို့ညှဉ်းဆန်းတာသာဖြစ်ပြီးမေးခွန်းအတွက်အဖြေပေးတာမဟုတ်ဘူးလို့ဆိုပြန်ပါတယ်။သူတို့ရုရှားတွေဟာအမေရိကန်ရွေးကောက်ပွဲကိုအမှန်တကယ်ပြစ်မှတ်ထားခဲ့တယ်လို့သမ္မတကယုံကြည်တာပါ။ကျမကသူ့ရဲ့သဘောထားတိုင်းရှင်းပြနေတာပါ။ပြောင်းပြန်လုပ်ပြောနေတာမဟုတ်ဘူးလို့လည်းဟာဂဘီစင်နာကရှင်းလင်းတော့ပါတယ်။ဒီရှင်းလင်းချက်အပေါ်သတင်းထောက်တွေကမကြေမနက်ဖြစ်လို့သမ္မတဒေါ်နယ်ထရမ့်ကိုတိုက်ရိုက်မေးတော့သူကမဖြေခဲ့ပါဘူး။ဒါပေမဲ့ဗုဒ္ဓနေ့က CBS Evening News မှာကြတော့2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာဟုတ်တယ်။သမ္မတပူတင်ကဒီအတွက်တာဝန်ယူရမယ်လို့ဒေါ်နယ်ထရမ့်ကပြောကြားသွားပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ထမ်းလွန်လှိုင်ကူရဲ့ရေကြီးမှုကြောင့်အထက်မှသတင်းနှစ်ပတ်ကြာပိတ်မိရာကပြန်ပြီးလွတ်မြောက်လာတဲ့လူငယ်ဘောလုံးအသင်းဝင်12ယောက်နဲ့နီးပြဆရာတို့ဟာမနေ့ဗုဒ္ဓဘုနေ့ကချင်းရိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။တောဘက်ဘောလုံးအသင်းဝစ်ဆုံအဖြူအစိမ့်အင်ဂျီနဲ့အနက်ရောင်ဘောင်းမီတိုတွေဝတ်ထားကြတဲ့လူငယ်တွေကိုကြမ်းကြမ်းမာမာရှင်ရှင်လန်းလန်းနဲ့တွေ့ရပြီးသတင်းစာရှင်းလင်းပွဲမလုပ်ခင်အပြင်ဘက်မှာဘောလုံးကန်တရုတ်ပြခဲ့ကြတာကိုပရိသတ်တွေကနှစ်ထောင်အားရအားပေးခဲ့ကြပါတယ်။အသက်17နှစ်ကနေ16နှစ်အရွယ်ဘောလုံးသမားတွေနဲ့နီးပြတို့ဟာချင်းရိုင်ခရိုင်ချင်းရိုင်စေးုံကနေမနေ့ကဆင်းလာခဲ့ကြတာဖြစ်ပါတယ်။သူတို့ကိုကယ်ဆယ်ရေးလုပ်ရမှာထိုင်းရေးတပ်ကအထူးရေငုပ်တပ်ဖွဲ့ဝင်ဟောင်းဆမ်မန်ဂွန်နန်နဲ့မတော်တဆတိုက်ဆုံခဲ့ပါတယ်။ဂူတဲ့ပိတ်မိမှုကြောင့်ကိုယ်အလေးချိန်4ကီလိုဂရမ်လောက်ဒီဘောလုံးလူငယ်အသင်းသားတွေကြဆင်းသွားခဲ့ပေမဲ့ပြန်လည်ကယ်ဆယ်ပြီးနောက်မှာတော့3ကီလိုဂရမ်လောက်ပြန်ပြီးတက်လာကြောင်းဆရာဝန်တွေကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်
။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဆိုတာဟာကုလသမဂ္ဂရဲ့အေယမဆုံးရှုံးမှုတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟယ်လီကပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနှုတ်ထွက်ဖို့ဂျွန်လာရုံကသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်တဲ့အနေနဲ့သူ့သမ္မတကြီးကအခုလိုပြောကြားလိုက်တာပါ။လူ့ခွင့်ရေးကောင်စီဟာအစီတရားကိုအခြေခံတဲ့နေရာမဟုတ်ဘဲနိုင်ငံရေးဇက်ကွန်တစ်ခုသာဖြစ်တယ်လို့သမ္မတထရမ့်ရဲ့အဆိုအရအဖွဲ့ဝင်တူလည်းဖြစ်တဲ့သမ္မတကြီးနီကီဟယ်လီကဝါရှင်တန်မြို့တော်က Heritage Foundation မှာပြောကြားသွားတာဖြစ်ပါတယ်။လူ့ခွင့်ရေးကောင်စီဖွဲ့စည်းရမှာကမ္ဘာပေါ်မှာလူ့ခွင့်ရေးအချိုးဖောက်ဆုံးနိုင်ငံတွေဖြစ်ကြတဲ့တရုတ် Venezuela Saudi Arabia နဲ့အီဂျစ်တို့လိုနိုင်ငံတွေပါဝင်နေတာကိုအမေရိကန်ကသဘောမတူဘူးလို့လည်းဟယ်လီကဆိုပါတယ်။လူ့ခွင့်ရေးချိုးဖောက်ဆုံးအဆိုအရတွေကိုလူ့ခွင့်ရေးကောင်စီကမဆုတ်ချဘဲအကာအကွယ်ပေးနေရတဲ့ပုံများလာတဲ့ပါကစ္စပါလက်စတိုင်းလူမျိုးတွေပေါ်ပြုမှုဆက်ဆံမှုအတွက်အစ္စရေးကိုကွက်ပြီးဒီကောင်စီကဝေဖန်နေတဲ့အတွက်လည်းပူပြီးစိတ်ပြတ်ရတယ်လို့နီကီဟီလီကဆိုပါတယ်
ดาวฟริกากับปฐมสงติโมคราซีนิจาเหยียดเก่าเตียนยาวคันเกียร์เลยตมราเลพีลูกชิลูเมอตายาวเควชามูไตเชคเคเรปีดุคุยเกี่ยงสองเลพีเดตมราฮาวเนลเซนแมนเดลาเอตัดดีอาพีเทมแมคันากูปุตตะปุนิกาดาวฟริกานายงานจูฮานัสเบิร์กมิวโรมาซินเวเกียมาดาวฟริกานายงานดาริฮาตุมวยนี่มาตะเนกูเนซงชาวสักคนนั้นเนี่ยโจชีเดอโลโลจายเนี่ยตมราฮาวเนลเซนแมนเดลากูกงบิวเกจาบาร์เอตุกูจุลัยน่าสัชยานีทังโกยาสัชคุนิมามุยพากเกราบา อตายาวเควชามูไตเชียกูอู้ส่องลุช้าเกราจองดาวแอฟริกาลูบิวซูยากาตุกูทองเนอจินจาทายามา28คนนิดตาอจินจาคันเกยาบาเรเมดิบาลุอเมตยาขอเกเรแมนเดลาเยสิทธิ์เดไขมามูเนตนาจินามูรูกูกบ้าตวงกาอเมตยาโซเชียลมีเดียริมามวยเนลัสซองสกาปาเกจาบาเรอเมริกันตมราฮาวบรัดโอบามากาเลดีตุเยมวยเนปวยอคันนากูตะหยอกกีรอ သူပြောကြတဲ့မိကွန်းထဲမှာတော့ဒီကနေ့ကဘာကြီးမှာအသားရောင်ခွဲခြားမှုနဲ့ကြားမှခွဲခြားမှုတွေဆက်လက်ရှိနေပြီးကောင်းမွန်တဲ့ရည်မှန်းချက်ပန်းနိုင်အောင်မြင်နိုင်ရေးအတွက်ပိုပြီးငြိမ်းချမ်းပြီးပုံမှုပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့တယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာကျင်းပခဲ့တဲ့မန်ဒဲလာနှစ်တရာပြည့်အထိမ်းအမှတ်ခန်းနာမှာလည်းအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကငြ yet decade Mishu Design look compute your jagged variation.
Pure American than Menapa Nimavala season ago, Menetown Igani Bro Kunanaiti, Lantomida Dongzen Kilohertz Goton Donga, Lantomida Laze, Kilohertz Conle Shetonia, Lantomida Laze Shet, Kilohertz Chowdinga Dongane, Tudiana Iwama, Lila Mida Diakuze, Kilohertz Dinga Kongarogani, Tolan Binivari.
မနေ့ရှင်းနိုင်ရတဲ့ကိုနိုင်ချီပြန်လဲထုတ်လွှင့်ချက်ကိုတော့တိုင်းတော်မီတာ
ဒါပြင်ပြည်တံကင်လုတ်ခွင့်အစင်လာအဆုံးသက်စီဖို့နဲ့အပြင်းထန်ဆုံးလူသားတို့ပေါ်ရက်ဆက်တဲ့ရာဇဝတ်ကျူးလွန်သူတွေကိုခုံယုံတင်အပြစ်ပေးနိုင်ရေးဘင်္ဂလားဒေ့ရှ်အနေနဲ့တရားစီရင်အရေးယူဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းကြောင်းသူကပြောပါတယ်ရှင်
ပါကစ္စတန်မှာနောက်လာမယ့်ဝန်ကြီးချုပ်ရာထူးအတွက်အလားအလာရှိတဲ့ရှင်းပြိုင်သူအစ်မရန်ခန်ကဂျလိုင်း25ရွေးကောက်ပွဲမှာသုပါတီအနိုင်ရဖို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်ကျွန်တော်ဟာအကောင့်မြင်သူဟာနိုင်ရမယ်လို့အမြဲတမ်းတွေးတတ်တဲ့အခါသမားတယောက်ဖြစ်ပါတယ်ရွေးကောက်ပွဲအတွက်ကျွန်တော်အနေနဲ့ရောကျွန်တော်ပါတီအတွက်ပါပြင်ဆင်ခဲ့တာဟာ22တာကာလအတွင်းဒီကြိမ်အကောင်းဆုံးပြင် အစိုးရအဂရိလိုက်စားမှုတိုက်ဖြတ်ရေးစီရင်နံပြမှုတိုက်ဖြတ်ရေးကျန်းမာရေးပညာရေးအဆင့်ပြင်းတင်ရေးဖူလုံကျော်ဝါတဲ့အစ္စလာမ်နိုင်ငံထူထောင်ရေးကတိတွေနဲ့မဲဆွယ်စည်းဝေးနေတာဖြစ်ပါတယ်
တူရကီအနေနဲ့ရုရှားဒုံးကျည်ကာကွယ်ရေးနီးစနစ်ကိုဝယ်ယူဖို့ရှိနေတာကြောင့် American လို့ F-35 တိုက်လေယာဉ်တွေကိုတူရကီနိုင်ငံစီတင်ပို့မဲ့အစီအစဉ်ပိတ်ပင်ဖို့ American လွှတ်တော်ရဲ့ကြိုးပမ်းချက်ကိုတူရကီအစိုးရကကန့်ကွက်လိုက်ပါတယ်ရှင
်ကိတ်တရောက်နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့မတ်အင်ဂျင်နီယာတို့ကျင်းညာတော့ခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းစွာလေးတွေကိုနားဆင်ကြဖို့အချိန်ရောက်ပါပြီအခုရေဆုံးတော့ ဒီကနေ့ကြောက်ရောက်တဲ့82ကြိမ်မြောက်အာဇာနည်နေ့အထူးအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာလူလတ်ရေးခေါင်းဆောင်ဒီဗိုလ်ချုပ်အောင်ဆန်းတစ်ချိန်ကပြောကြားခဲ့တဲ့မိန့်ခွန်းတွေကအခုလက်ရှိမြန်မာခေတ်ဒီမိုကရေစီအသွင်ကူးပြောင်းရေးကာလနဲ့ကပ်ညီမယ်လို့ယူဆရတဲ့ဗိုလ်ချုပ်ရဲ့မိန့်ခွန်းကောက်နှုတ်ချက်တွေကိုဒေါ်လာလတ်တန်းကစူးစီးတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
အလုံးလိုက်ဖခင်ကြီးပို့ချောင်ဆန်းနဲ့တကွာတခြားအာဇာနီကောင်းဆောင်တွေဖြစ်ကြတဲ့တခင်မြဒီတို့ဥပချိုးဥရဇဥပဝင်းမန်ပတ်ခိုင်နဲ့မိုင်းပွန်စောပွားကြီးဆက်ဆံထွန်းတို့ဟာလွန်ခဲ့တဲ့82နှစ်ကဒီနေ့ဒီရက်ဖြစ်တဲ့ဇွန်လ19ရက်နေ့ကနနေ့10:38မိနစ်မှာလောက်ချံခံခဲ့ကြရတဲ့အတွက်တနိုင်ငံလုံးယူကျုံမရဖြစ်ခဲ့ကြရတဲ့နေ့ပဲဖြစ်ပါတယ်လွတ်လပ်ရေးမရမီတနှစ်ဒီပါအလို့ကပို့ချုံနေနဲ့လောက်ချံခံခဲ့ရပြီမဲ့လို့လေလူလာရေးရရင်မြန်မာနိုင်ငံသားတွေနေနဲ့ဘယ်လိုထိမ့်သိမ်းစောက်ရှောက်ချဖို့တာဝန်ရှိတယ်လဲဆိုတာသူပြောကြခဲ့တဲ့မိကွန်းတွေကတော့ခဏထိမေးမရနိုင်တဲ့ပြောကြားချက်တွေလို့ဆိုရမှာပါဒါကြောင့်လဲစစ်ဆူရခက်ဆက်ဆက်ဖြတ်ကျော်ခဲ့ပြီးခုဘူဂျူရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်ရဲ့ NLD အစိုးရခက်မှာငြိမ်းချမ်းရေးရရှိဖို့ဒီမိုကရေစီအသွင်ကူးပြောင်းမှုဖော်ဆောင်ရမှာရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုမြန်မာနိုင်ငံသားတွေအနေနဲ့တတော်တမညာကဘယ်လိုကူညီဆောင်ရွက်ဖို့တာဝန်ရှိပါသလဲဆိုတာကိုလွတ်လပ်ရေးထိမ့်သိမ်းမှုပြောကြားခဲ့တဲ့ဗိုလ်ချုပ်ရဲ့မိကွန်းဝီကနေကောက်နှုတ်တင်ပြလိုပါတယ်ပြီ
းတော့ကျွန်တော်တို့ကတကားတော့၃ညကစပြီးအကုန်လုံးပြန်ပြီးတော့ကပုံပြစ်စပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန့်လိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန်းတလန့်လိုက်ရင်ကျုပ်တို့ကခြိလန်း50လန့်လိုက်နိုင်မှာအဲဒီလိုနိုင်နေတဲ့အခါကျမှနောက်10နှစ်အနည်း20တန်းကြီးအားဖြင့်အဲလိုဓာတ်လူညီသူဖြစ်သွားတယ်။ဓာတ်လူညီသူမဖြစ်သမျှကာလပတ်လို့ဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဘုလူလည်းပဲမြင်ရတဲ့ကာလမျက်နှာချိုးသေးရဒီလူမြင်နေမြင်ရတဲ့ကာလမျက်နှာချိုးသေးရဖာတယ်လို့နိုင်ငံမျိုးဖြစ်နေပါပဲစာခင်ဗျားတို့အစီအစဉ်ပေါ့
ဒါပြင်နိုင်ငံပြန်လည်ထူထောင်ရေးမှာတိုင်းရင်းသားညီညွတ်ရေးနိုင်ငံညီညွတ်ရေးဟာသိကူအရေးကြီးတဲ့အကြောင်းလေးဘူဂျုကပြောကြားခဲ့ပါလေ
။တိုင်းရင်းသားချင်းချင်းညီညွတ်ရေး။တိုင်းရင်းသားလူထုညီညွတ်ရေး။သာပါသမားတွေညီညွတ်တာတုံမလို့ကျင်ပါဘူး။တိုင်းရင်းသားချင်းချင်းညီညွတ်ရေး။တိုင်းလူပြည်သားလူထုညီညွတ်ရေး။အဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟဲ့။ဒီတိုင်းပြည်ဟာလွတ်လပ်ပြင်လွတ်လပ်ရတော့လည်းပဲ။ဘယ်သာတိကျက်ကျက်ဘယ်ဆိုးရလှုပ်လှုပ်။ဟာတဲ့တိုင်းပြည်ဖြစ်နေပါပဲ။နော်ပြောချက်အဲဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါစီနဲ့ဘသူကဘာလို့လို့မပြတ်ပါစီနဲ့အဲ့ဒါအင်မတန်အရေးကြီးပါလေ
နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်စီးပွားရေးလမ်းပွင့်လာပြီးမြန်မာနိုင်ငံကိုနိုင်ငံသားတွေတဖွဲ့ဖွဲ့လာရောက်ပြီးစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုကြိုးပမ်းနေကြတဲ့အချိန်မှာမြန်မာနိုင်ငံသားတွေအနေနဲ့အမျိုးကုန်ထိမ့်သိမ်းပြီးကိုယ်လူမျိုးကိုကိုချစ်မြတ်လို့ဖို့ဦးစားပေးတတ်ဖို့အရေးကြီးတာဖြစ်ပါတယ်ဒီနေရာမှာမြန်မာလူရဲ့စိတ်ဓာတ်အားနည်းချက်ကဘယ်လိုရှိပါသလဲဗိုလ်ချုပ်ရဲ့ပြောကြားချက်ကတော့ရှင်လင်းပြီးအမှတ်ရစရာလို့ဆိုရမှာဖြစ်ပါတယ်ရှင
်ဟောလုံးပွဲကြည့်ကျွန်တော်တို့ပမာတွေဟုတ်လားဟောလုံးပွဲမဲ့ကံရတဲ့ကံပဲဆိုရင်ဘုကပထမစကိုတင်ရရင်အတော်လေးတစ်ခါအားဆက်လာအားဆက်လာတာပဲဒီကံနာပဲပြုလာနောက်ကကဟလာအဲ့လိုဝါပြတဲ့နေရာမဲ့တော်တော်လေးဂိုလေးများလာပြီဆိုရင်အဲကြော့ကြော့ဖော့ဖော့ခံကျင်းတာငါနိုင်မှာပါပဲအဲ့ဒါနဲ့နေပြီးတော့တစ်ဖက်ကနေပြီးနောက်ဆုံးအပိဓာကာကြမှာဆက်ပြီးတော့ဒါကဂိုးသွင်းသွားလို့အဲသရေဖြစ်ဖြစ်ကျုံတာဖြစ်ဖြစ်ဖြစ်သွားတာမျိုးနဲ့ကျွန်တော်တို့ဘလုံးပွဲရာသမယ်ခင်ဗျားတို့ပြန်ပြီးစဉ်းစားကြည့်တွေ့မှာဟလာဒါတွေမကြသေးဘူးဟလာဒီကျုံသွားတဲ့လူကလည်းပဲဘလုံးကန်လို့ရှိရင်ပထမပထမအပိုင်းနဲ့ဓာရီဝက်မဲ့ကျုပ်သွားရင်တော့တော်သေးခဏနေဒုတိယနိုင်ဝဲမဲ့ကန်လို့10မိနစ်လောက်လည်းကြာတော့ဘုကကိုယ့်ဘက်ကဂိုးလည်းမတွင်းနိုင်ဘူးဆိုအဲ့ဒီခါကျလူထတာဒါကျွန်တော်တို့ဘာမှဘောလုံးပွဲတွေဘောလုံးကန်တဲ့အဖြစ်အဲ့ဒါ sporting spirit ဖြစ်တယ်ဒါပါလဲဆိုလို့ရှိရင်မမရိစိတ်ထဲမှာတော့ဒါချင်းလိုက်မယ်ပေါ့မမရိဟာ ဒီတိုင်းပြည်ပြည်တော်မှာပြန်နေမတူတောင်းနိုင်ဘူးဒီတိုင်းပြည်ပြည်တော်မှာမလွတ်နိုင်ဘူးလွတ်လာရင်လည်းပြည်တော်မှာကြာနေတာလွတ်လာရင်မဖြစ်ဘူးအဲ့တော့အဲ့ဒီတော့ကကျွန်တော်တို့အဲ့ဒီစိတ်ဓာတ်မျိုးကိုလုံးဝချောက်ပြစ်ဖို့လိုတယ်ကျွန်တော်တို့ကအာလုံးပဲလှုပ်လှုပ်ပြီးတဲ့အချိန်နောက်ဆုံးတစ်နေ့ပြီးတဲ့အချိန်မှာကျုံမဲ့ချင်းနေဖြစ်စေနိုင်မဲ့ချင်းနေဖြစ်စေကြောက်ချမ်းတ
ကတော့အာဇာနီနေ့အထူးအစီအစဉ်ကိုဒေါ်လာလာတန်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။နိုင်ငံရေးမှာလက်နက်ဖြည့်ရှင်းတာဟာပြဿနာကိုပြည်လေစင်မဲ့နီလမ်ဟုတ်ဘူးဆိုပြီးတော့အာဇာနီကြီးတစ်ဦးဖြစ်တဲ့ဥပဝင်းရဲ့တာဒေါက်တာစေဝင်းကခုနှစ်ဆက်တနှစ်မြောက်အာဇာနီနေ့မှာပြောကြားလိုက်ပါတယ်။ဒီအာဇာနီနေ့အခမ်းအနားချက်ကိုအမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မှာကျင်းပ
ာဒေါက်တာစိတ်ဝင်းမိသားစုကဦးစီးပြီးမြန်မာမိသားစုတွေနဲ့အတူအမေရိကန်ပြည်ထောင်စုအရှိဘက်ချမ်းမေရီလန်းပြည်နယ်မင်္ဂလာယာမဘုန်းတော်ကြီးကျောင်းမှာဇူလိုင်18ရက်ညနေပိုင်းကကျင်းပခဲ့ကြပြီးကွယ်လွန်သွားကြတဲ့အာဇာနီခေါင်းဆောင်ကြီးတွေကိုရည်စူးရင်းအလှူဒါနပြုအမြတ်တမ်းဝေခဲ့ကြပါတယ်ဇူလိုင်19ရက်နေ့ကဘူဂျုံအဆန်းနဲ့အတူအလုကြံခံရတဲ့ကိုဦးထဲမှာဘူဂျုံရဲ့အကိုအရင်းတော်ဆက်သူဥပဝင်းလည်းပါဝင်ပြီးဘူဂျုံအဆန်းရဲ့ဖဆဖလာကြားပြအစိုးရအဖွဲ့ထဲမှာကုတန်ရောင်းဝယ်ဝင်ကြီးအဖြစ်တာဝန်ယူခဲ့တာပါလက်ရှိမေရီလန်းပြည်နယ်မှာနေထိုင်တဲ့ဒေါက်တာဆေဝင်းဟာအာဇာနီဥပဝင်းရဲ့သားတဦးဖြစ်ပြီးဖခင်လှုပ်ကြံခံရတဲ့အချိန်တုန်းကသူဟာအသက်3နှစ်အရွယ်သာရှိသေးတာပါ
ကျွန်တော်ကငယ်သေးတယ်3နှစ်သားဆိုတော့ဝင်းလေးကမှတိတ်မတိဘူးရာဟိုဂျူဘလီဟောသွားတာကျွန်တော်မှတ်မိရဲ့အဲရုပ်အလောင်းနေပေါ့အဲ့မှာထားတာဟိုဂျူဘလီဟောမှာစစ်သားတွေခါလေးပြူတာကျွန်တော်မှတ်မိရဲ့အဲသူတို့လိုလိုက်လှုပ်တာလည်းကျွန်တော်မှတ်မိရဲ့ဒါပေမဲ့လို့တည်တည်ချာချာရုပ်ပုံတော်ဘူးနော်အဲတော့မှတ်မိဘူးရာကျွန်တော်အမေတို့ဘာလို့ကတော့ပြောတာပေါ့ကျွန်တော်မအိပ်ဘူးကိုတိုင်းကတော့မှတ်မိဘူးရာ
မြမသမိုင်းမှာအခုလိုလက်နဲ့အားကိုပြီးလှုပ်ကြံတဲ့နီးနဲ့နိုင်ငံရေးအာဏာရယူဖို့ဖြည့်ရှင်းတဲ့နီးဟာပြည်ထနာကိုပြေလည်စေမယ့်နီးလမ်းမဟုတ်ဘူးလို့ဒေါက်တာစေဝင်းကသုံးသပ်ပါတယ
်နော်ဒီပုံကြောင့်လှုပ်ကြံခံရတယ်ဒီအတွေ့အကြုံရတော့ဆိုးကျိုးကြီးပဲအကောင်ကျိုးလုံးဝမရှိဘူးလက်နဲ့နီးနဲ့ဖြည့်ရှင်းလို့တချို့လေလည်းအသက်ပြောက်တာတွေလည်းကျွန်တော်တို့ကြားနေတာပဲဒီအတိုင်းဝင်ကျွန်တော်တို့ဟာတစ်ခုနဲ့တစ်ခုပြဿနာတစ်ခုဖြည့်ရှင်းတဲ့အခါမှာဒီလက်နဲ့နဲ့ဖြည့်ရှင်းတဲ့နီးတွေကအရှိမရဘူးရာတို့တို့အတူနော်ညီညီညွတ်ညွတ်နဲ့လှုပ်ကြရအောင်ဆိုတာကဘူကောင်းတာပေါ့ရာ
ဘူဂျုံအဆန်းနဲ့တကွာအာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရတာအခုဆိုဆယ်စုနှစ်နဲ့ချီရှိလာပြီဖြစ်ပါတယ်ဘူဂျုံအဆန်းအလှုပ်ကြံမခံရခင်1948ခုနှစ်ဖေဖော်ဝါရီလထဲမှာတိုင်းသားတွေနဲ့အတူတကွာဖက်ဒရယ်ပြည်ထောင်စုကိုတီထောင်သွားဖို့ဆိုပြီးစံပြည်နယ်မှာပင်လုံစာချုပ်ချုပ်ဆိုခဲ့တာပါဘူဂျုံအဆန်းနဲ့အာဇာနီခေါင်းဆောင်ကြီးတွေညှို့မှန်းခဲ့ကြတဲ့ပြည်ထောင်စုစနစ်ဟာလည်းအခုချိန်ထိအကောင့်ထဲပေါ်မလာသေးဘူးလို့ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေးနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ပြောရမယ်ဆိုရင်ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးလွတ်လပ်ရေးရဖို့ကျွန်တော်တို့ရှမ်းနေပါတယ်ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဆိုတာကခွဲထွက်ဖို့မဟုတ်ဘူးဖက်ဒရယ်ပြည်ထောင်စုဆိုတာကပြည်ထောင်စုမှာအတူညီပြီးတော့မှအညီတူညီမျှခံစားခွင့်ကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ကြားထမ်းခွင့်တွေရှိတယ်အဲ့ဒီဖက်ဒရယ်ရဖို့ရန်ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့တောင်းဆိုတယ်ဒါပေမဲ့နောက်ပိုင်းကျတော့ကအဲ့ဒီ federal system federal ပြည်ထောင်စုမဟုတ်တော့ဘဲနဲ့တစ်ဖွဲ့တည်းကပဲအုပ်စိုးသွားတဲ့နိုင်ငံဖြစ်သွားတယ်ကျွန်တော်တို့အနေနဲ့ကပြန်ပြီးတော့အဲ့ဒီပြည်ထောင်စုကိုပြန်ဖော်နေတာ ten lueraga, Pedro Lupio in Quetra de Lupe to Tinida, Era Loma Gumare.
Yamalula Yabu, Giovanni J. Tranquilla, Liza Kuna Kune, Solana Sakuendi, Manessa Nijoma, Colo Usoye, Sikanja Ya, Lenakan do Osuga, Yango Buonjola, Wunjima Yoma, Bujon Sanuya, Suya Pue, Wunjima, Seaway, Loni J. Wenya Pika, Luchangera
စကိုးဇူလိုင်နေ့ကိုအာဇာနည်းနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်အလုတ်ကြံခံရသူကိုဦးကတော့ဘူဂျောင်းအောင်ဆန်းဦးပါဝင်းမန်ပါခိုင်မိုင်းပွန်စောပါဆက်ဆံထွန်ဦးရာဇတ်ဒီလိုဥပါချိုတခင်မြအတွင်းဝန်ဦးအောင်မောင်နဲ့ရဲဘော်ကိုတွေးလို့ဖြစ်ကြပါတယ်ခင်ဗျာဒါတော့ကိုညံဝင်းအောင်ရဲ့သတင်းစာဖြစ်ပါတယ်ရိုဟင်ညာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအတင်းကျပ်မောင the Hague ma pilu de Rome Statute kho de ICC khon yong ko sa tin ne de bodu sa chou 20 pi de thaim ma khan na ko tae yauk la ji ma tu ga alu phyo ja ga da phit par de mai engine nai ga a pye song tin pya pi ba le ma khnya
Bangladesh Litto Ukta, Dr. Sherin Shamin Chowdhury ga, Ainijin Myanmar naingan ma, Pyetan ga ni kin lo khwin shi ni de asin la jaw, Teje Pyesi Thikai mu ri shi ni da go, Kaba ji ini ne myet myin tat te phit, Thet man myin twei ga ya jaw, Akhana ma akhu lu pyo da ba de.
Since August 25, 2017, more than 1 million Rohingyas, majority of whom are women and children, have
been Thaung sekon Ogula 25 ya ni ga sa lu, Myo tmi ne klin ne mya su pa wei ne Rohingya dukkha de tatan jaw lu ha, ကျမတို့နိုင်ငံပိုင်နဲ့ထဲကိုဝင်ရောက်လာခဲ့ကြပါတယ်လူမျိုးတုံးသက်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ကဒါဟာရက်ဆက်လာတဲ့ရာဇဝတ်မှုတွေလို့ပြောခဲ့သလိုကုလသမဂ္ဂလူအခွင့်ဆိုင်ရာမဟာမင်းကြီးကလည်းဒါဟာဖက်ဆာအုပ်တွေမှာထောက်ပြတဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ပြောခဲ့ပါတယ်ဒါကြောင့်မြန်မာလုံခြုံရေးတပ်တွေဘက်ကအင်အားသုံးနေမြေရှင်းလင်
Dr. Shireen ga akhu lo pyo bae.
We are encouraged at the initiative of the prosecution seeking ruling on the application of jurisdiction on Myanmar.
Rohingya ri go Bangladesh naingan go atin atama maung thauk khe de. Naingan daga pimu khun yung ICC apwa win naingan ma houte. Myanmar naingan bo yee yu nai bu. ICC ye shin ni jup ga tya si yin pai kwin ya bu chou ban hmu ne patte lo chima lo ga a tin mi ba de. Rome statute tbo tu sa jup go lama yee thu tha de apwa win naingan ni ne Bangladesh ha ICC
တရားရုံးရဲ့တောင်းခံချက်ကိုအပြစ်သဘောဆောင်တုံ့ပြန်ခဲ့ပြီးဒီပခန့်နဲ့ပတ်သက်လို့အကြောင်းအရာတွေကိုပနာမတရားရုံးအမှတ်တစ်ထံကိုအကြောင်းပြန်စာပေးပို့ထားပြီးလည်းဖြစ်ပါတယ်။ဒါပြင်ပြည်ထောင်ကင်းလွတ်ခွင့်အစဉ်အလာအဆုံးသတ်စီဖို့နဲ့အပြင်းထန်ဆုံးလူသားမှုအပေါ်ရက်စက်တဲ့ရာဇဝတ်ကျူးလွန်သူတွေကိုခုံရုံးတင်အပြစ်ပေးနိုင်ရေးဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့ပူးပေါ
that goal, which is to put
an end to the impunity of children. The government has been able to do this. The government has been able to do this.
တရားဥပဒေအရယူနိုင်ရေးဦးတည်ချက်ပေါင်းမြောက်ဖို့ဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်။ငြိမ်းချမ်းပြီးလုံခြုံရေးကမ္ဘာကြီးတည်ထောင်နိုင်ရေးအတွက်အားလုံးဟာလက်တွဲဆောင်ရွက်သွားကြရမှာဖြစ်ပါတယ်။1992ခုနှစ်ကဖြစ်ပွားခဲ့တဲ့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲအတွင်းစစ်ရာဇဝတ်မှုကျူးလွန်သူတွေလူသားတို့အပေါ် ရာဇဝတ်ကျူးလွန်မှုလူမျိုးတုံးတပ်ဖြတ်မှုစရာတွေအတွက် ICC ခုံရုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်အလာကိုလည်းဒေါက်တာရှရင်းကအခမ်းအနားမှာပြောသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေလုံလုံခြုံခြုံနဲ့အခိုင်အမာနေရပြန်ရေးအတွက်တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့စဉ်ဆက်မပြတ်ထိရောက်တဲ့အခမ်းကဏ္ဍလိုအပ်နေပြီးဘင်္ဂလားဒေ့ရှ်ဘက်ကအတက်နိုင်
massive humanitarian assistance.
Bangladesh Asuya ga di Rohingya ri atwe lu da chin sana mu aku uni dwe go a mya ji pi ga ba de. Atin ar ma hnit thuk chin khan ga ya de. Rohingya dukkha de dwe go le naingan da ga upari ne ani chimaru Asuya ga tru lo tbo lyaw Peking long chung swa ne tikkha shi shi thani jan nai ye dwe chuban a thuk pi ni ba de.
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်တဲ့ချီအတင်းအဓမ္မမောက်ထုတ်ခဲမှုဆိုတဲ့ဆွဆွဲချက်တွေအတွက် ICC အနေနဲ့နီလန်းရှာဖွေဆုံးဖြတ်အရေးယူဖို့ ICC ရှေ့နေချုပ်ဖတ်တိုဘန်ဆူရာက ဧပြီလက ICC တရားသူကြီးရုံးကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတုံ့ပြန်မှု ICC တရားသူကြီးရုံးကအကြောင်းကြားခဲ့ရမှာဇွန်လ17ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကသူတို့ရဲ့အစီရင်ခံစာကိုလျှို့ဝှက်စွာတင်သွင်းခဲ့ပါတယ်။မြန်မာအစိုးရရဲ့သဘောထားကိုတော့ဇူလိုင်လ28ရက်နေ့နောက်ဆုံးထားတုံ့ပြန်မှု ICC တရားသူကြီးရုံးရဲ့အကြောင်းကြားချက်ကို ICC အဖွဲ့ဝင်မဟုတ်တဲ့အတွက်မြန်မာအပေါ်တရားစီရင်ပိုင်ခွင့်မရှိကြောင်းနဲ့ပြန်ကြားဖို့လည်းမလိုကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးက VOE ကိုပြောပါတယ
်။မှန်ရင်ချင်းနဲ့ပြောပြတော့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုနှုံးကိုမြန်မာအစိုးရဘက်ကတော့အတိမတ်ပြုခြင်းမရှိဘူးဆိုတာကိုအတည်ပြုလိုပါတယ်ခင်ဗျာ။တော်ရစီမြတ်ကထိုင်းနိုင်ငံမဲဆယ်မျိုးကလန်ကူထဲမှာတရင်နှစ်ပတ်ကျော်ပိတ်မိနေခဲ့ပြီးတဲ့နောက်လွတ်မြောက်လာတဲ့လူငယ်လေးတွေကလူငယ်လေးတွေနဲ့သူတို့ရဲ့ဘောလုံးနီးပြတို့ကသူတို့ရဲ့အတွေ့အကြုံတွေကိုကိုယ်တိုင်ပြန်ပြီးတော့ပြောပြခဲ့ကြပါတယ်။လန်ကူထဲကနေသူတို့ကိုကယ်ဆယ်ပြီးတဲ့နောက်တရင်တစ်ပတ်နီးပါးဆေးရုံမှာဆောင်းလျှောက်မှုခံယူခဲ့ပြီးစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကြမ်းမာမှုရှိတယ်လို့ဆရာဝန်တွေရဲ့အတည်ပြုချက်ရပြီးတော့ဘောလုံးနေမှာအိမ်ပြန်ခွင့်ရခဲ့ကြတာပါ။အကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူထဲမှာတရင်နှစ်ပတ်ကျော်ပိတ်မိခဲ့တဲ့တောဝက်လူငယ်ဘောလုံးအတင်းသား12ဦးနဲ့သူတို့ရဲ့ဘောလုံးညီပြတို့အိမ်မပြန်ခင်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာတဦးချင်းစပြီးတော့မိတ်ဆက်ကြပါတယ်။ကလေးတဦးကတော့သူကတောဝက်ဘောလုံးအတင်းရဲ့ရှေ့တန်းကစားသမားဆိုပြီးမိတ်ဆက်ခဲ့ပါတယ
်။ Big Chai Chenin Weibo Luang Shilen Chitan ครับ
ကျွန်တော်က Chenin Weibo Luang ပါကျွန်တော်ကိုထုံးလို့လည်းခေါ်ကြပါတယ်။ကျွန်တော်ကရှေ့တန်းကစားသမားပါ
မီးပြားဆရာအက်ကပိုးချန်တဝန်ကတော့သူတို့စပြီးပိတ်မိသွားတဲ့အခြေအနေနဲ့လွတ်မြောက်ရေးကြိုးစားခဲ့ကြကြောင်းပြောပါတယ်။သူတို့ရဲ့တောဝက်ဘောလုံးအသင်းကစနေနေ့တိုင်းဘောလုံးလေ့ကျင့်ပြီးအဖွဲ့လိုက်တစ်ခုခုလုပ်ကြလိရှိပြီးအဲ့ဒီနေ့ကတော့တခါမှမရောက်ဘူးသေးလို့ထလွန်လိုင်ကူကိုတွားခဲ့ကြတာလို့ပြောပါတယ်။သူတို့ပျောက်ဆုံးခဲ့ခြင်းကသတင်းတွေမှာဖော်ပြထားတာမှာတော့သူတို့ကမွေးနေ့ပွဲတွားလုပ်ကြတာလို့ပြောတာပါ။ဒါပေမဲ့နီးပြအက်ကတော့မွေးနေ့ပွဲသွားလုပ်တာမဟုတ်ပါဘူးတဲ့သူတို့အဖွဲ့ကဇွန်လ23ရက်နေ့မှာလှိုင်ကူထဲကိုဝင်သွားခဲ့ပြီးညနေပိုင်းပြန်လဲထွက်လာရောရေတွေနဲ့အလားလန်းကပိတ်နေလို့ပြန်ထွက်လို့မရတော့ပဲဖြစ်ခဲ့ကြတာပါဒါနဲ့ပဲလှိုင်ကူထဲကိုပြန်ဝင်လာကြပြီးလှိုင်ကူထဲမှာရေတွေကတက်လာတယ်လို့သူကပြောပါတယ်ကလေးတွေကိုမကြောက်ကြဘူးမနေ့ပြန်ရေးကြသွားမယ်ဆိုပြီးတော့သူကပြောခဲ့တဲ့အကြောင်းလဲနီးပြအက်ကပြောဆိုခဲ့ပါတယ်ပိတ်မိနေခြင်းအတွင်းစားစရာမရှိတော့ဘဲရေတောက်ပြီးအသက်ဆက်ခဲ့ကြရာကြောင်းဗိုက်စာလွတ်နေတာကိုခဏရေးရှိရေးစားစရာအကြောင်းကိုမစင်စားဘဲနေခဲ့ကြရတယ်လို့လည်းပြောချပါတယ်ပြည်တင်ရင်ငုတ်သမားနှစ်ဦးတို့သူတို့ကိုစပြီးတွေ့ချိန်မှာစကားပြန်လုပ်ပြီးပြောခဲ့တဲ့အဒူစမန်းကအခုလိုပြန်ပြောပြပါတယ
်ကဟိုကန်တခွန်ချွန်တံဂျန်ခပ်
အဲ့ဒီညနေပိုင်းမှာကျွန်တော်တို့ကြောက်တုံးတွေကိုတူးနေကြတာပါအဲ့ဒီအချိန်မှာအတန်နေကြရပါတယ်ညပြအက်ကကျွန်တော်တို့အားလုံးအတန်တိတ်ကြဖို့ပြောပါတယ်ဒါကြောင့်ကျွန်တော်တို့ငြိမ်ပြီးနားဆင်နေကြတာပါအဲ့ဒီမှာတကယ်လူတွေလည်းတွေ့ရရောအံ့ဩလွန်းလို့
လှိုင်ကူထဲမှာသတင်းနှစ်ပတ်ကြာကြာပိတ်မိနေခဲ့ပြီးတဲ့နောက်သူတို့73ဦးစလုံးကိုတုံးရက်ကြာကဲထုတ်ခဲ့ကြရတာပါကဲထုတ်တဲ့လုပ်ငန်းစဉ်အတွင်းထိုင်းရေတပ်ဘိုတဦးတည်ဆုံးခဲ့ရပါတယ်ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာတော့လွတ်မြောက်လာသူတွေစိတ်ထိခိုက်စေမဲ့မိကိုနေမဖြစ်ရအောင်အရင်စီစစ်ပြီးမှခွင့်ပြုခဲ့ပါတယ်။အခုပြန်လဲလွတ်မြောက်လာကြသူတွေထဲမှာဘောလုံးနီးပြနဲ့ကလေး၃ဦးတို့ကတော့မြန်မာနွယ်ပွားတွေဖြစ်ပါတယ်။လောလောဆယ်မှာတော့နိုင်ငံမဲ့တွေဖြစ်ကြပါတယ်ရှင
်။မတ်တန်ကြီးထိုက်တို့ပြသွားတာဖြစ်ပါတယ်။ VOA American တန်ကကြာတာပရင်းနေမတဲ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ VOA ကိုအီးမေးလ်ကနေဝေဖန်အကြံပြုလို့ရဲဆိုရင် VOA ရဲ့အီးမေးလ်လိပ်စာက Bamis@voanews.com ဖြစ်ပါရခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနေ့တွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။ဒေါက်တာရှင်တို့နားဆင်နေကြတာတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသပတေးနေ့မိနစ်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေတဲ့အတန်လိုင်းနေပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို Facebook စာမျက်နှာရော VOE ရဲ့ website ဖြစ်တဲ့ bamis@voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နေပါတယ်။အခုဒုတိယပိုင်း나 यु အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးတုံးသက်ချက်စတဲ့ကဏ္ဍတွေနဲ့အတူ
တစ်ဖက်သားအပေါ်မှာအတင်းဆောင်မဖြစ်ရလေအောင်ယဉ်ကျေးမှုဆိုတဲ့ပုံလေးကနေတယောက်ပေါ်တယောက်ဆောင်ရှောက်တတ်အောင်ကျင်နာတတ်အောင်ဖိမတတ်အောင်နားလည်တတ
်ဒါကတော့သူယုံကြည်ရာပတ်စဉ်အစီအစဉ်ကိုတင်ဆက်သက်ကမှအပြည့်စုံကြားမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဥကြော်စားသားနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဒေါင်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးချင်းကကူးကွယ်မှုဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာဒေးဗစ်စတိုင်းဘတ်ကသာထားတဲ့ဆောင်းပါးကိုဖတ်ရပါတယ်။ဒီမိုကရေစီမိစုတောင်အဖြစ်ကမ္ဘာကလက်ခံထားခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့နိုင်ငံတကာပုံရိပ်စက်တိုက်ယူရင်းလာတာအနောက်ကမ္ဘာချမ်းမှာတွေ့နေရတယ်လို့စရည်ပါတယ်။သူ့ဘော်ချီကျူဂုံပြူမှုတွေကိုယူသိမ်းပြီးနိုဘယ်ညီညာရေးဆုတောင်းယူသိမ်းဖို့မီဒီယာတချို့ကမညာမတာဆော်ဩနေကြတယ်လို့ဆိုရတယ်။ဒေါအောင်ဆန်းစုကြည်ကလည်းသူဟာဒီမိုကရေစီမိစုတောင်မဖြစ်လို့ဘူးမြန်မာနိုင်ငံရေးသမားတယောက်သာဖြစ်တယ်လို့ဆိုထားပါတယ်။တကယ်တော့သူကနှစ်ခုစလုံးပါပဲတဲ့။သို့တော်လည်းပြည်တွင်းဘေးကျန်နေတဲ့နိုင်ငံရေးအခြေအနေရဲ့ဖိအားကြောင့်နိုင်ငံတကာမှာရရှိထားခဲ့တဲ့အစီအလာဆွန်းဆွန်းလေးလို့သွားခဲ့ပြီလို့ဆိုပါတယ်။တစ်ဖက်မှာသူ့ရဲ့နိုင်ငံရေးဥဆောင်မှုနဲ့လောက်ရက်တွေဟာလည်းစစ်တပ်ရဲ့ထိန်းချုပ်မှုကြောင့်အကြီးကျယ်အကန့်အသတ်ရှိနေတာတွေ့ရတယ်လို့ဆိုပါတယ်။နိုင်ငံတကာမုန်တီးမှုရဲ့အခြေခံကတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်ပြုမှုလုဆောင်ချက်တွေကြောင့်ဖြစ်ပါတယ်။မြန်မာအစိုးရကတော့ဒီလူတွေကိုရိုဟင်ဂျာလို့ခေါ်ဖို့ညှင်းဆန်ပြီးဘင်္ဂလီလို့ပဲသုံးပါတယ်။ဆုတ်ထွေးတဲ့ရိုဟင်ဂျာပြည်နာမှာအမှန်မှန်နေရာတွေရောအချက်လက်အစစ်အမှန်တွေပါရောထွက်နေပါတယ်စစ်မှန်တဲ့အချက်တစ်ခုကတော့သူတို့ဟာနိုင်ငံမဲ့ဖြစ်ပြီးအဆက်မှာအခွင့်အရေးဆုံးရှုံးမှုနဲ့ချင်းချောင်းမှုအခံရဆုံးလူတွေဖြစ်နေရပဲလို့ဆိုပါတယ်သူတို့ကိုမြန်မာဘက်ကပုတ်ခတ်သလိုဘင်္ဂလားဒေ့ရှ်ကလည်းလက်မခံချင်ပါဘူးဗျဒေါအောင်ဆန်းစုကြည်ဟာတိမ်မွေ့ပြီးဆန့်ညင်မဲ့သဘောဆောင်တဲ့စစ်တပ်နဲ့ဆက်ဆံရေးကတစ်ဖက်မြန်မာလူ့အဖွဲ့အစည်းအတွက်လိုအပ်တယ်လို့ထင်တာတွေကတစ်ဖက်ညှိယူဖို့ကြိုးပမ်းနေရမှာအဲ့တင်လိုက်ရင်လဲဆေးအုပ်ချုပ်ရေးလက်ပြန်ရောက်သွားနိုင်တယ်ကိုစိုးရိမ်နေပုံရပါတယ်တဲ့သူဟာနိုင်ငံသားတန်တပန်တွေကိုပြောတဲ့နေရာမှာလဲပြဿနာကိုရှော့ပြောပြီးလက်ရှာပေးတဲ့သဘောဖြစ်နေတယ်လို့ဆိုပါတယ်စီးပွားရေးအဂတိလိုက်စားမှုအုပ်ချုပ်ရေးမကျွမ်းကျင်မှုလူမျိုးရေးအာဃာတမီဒီယာထိန်းချုပ်မှုအရက်ဖက်လူအဖွဲ့အစည်းနဲ့ကင်းကွာလာမှုနိုင်ငံသားစင်ကျင်ရေးအမျိုးသားရေးစစ်တပ်ကြီးထွားလာမှုစတဲ့ပြဿနာတွေရှိနေတဲ့အတွက်ဒါတွေဟာအချိန်တိုအတွင်းမှာပြည်လည်မှုရနိုင်မှာမဟုတ်ပါဘူးလို့ဆိုပါတယ်မြန်မာပြည်သူတချို့ကတော့ဒေါအောင်ဆန်းစုကြည်ကိုသာသူတို့ရဲ့မျော်လင့်ချက်အဖြစ်ဆွဲမြဲယုံကြည်ကြဆဲလို့ရေးသားထားပါခင်ဗျာ
တရုတ်မြန်မာစီးပွားရေးဇင်းညာကအခက်အခဲတွေကိုကြောပြတ်နိုင်မှာလားဆိုပြီးတော့ပန်ဒီယန်ရေးသားထားတဲ့ဆောင်းပါးကို The Global Times မှာဖော်ပြထားပါတယ်ကမ္ဘာလုံးဆိုင်ရာပိုးလမ်းမတဲ့စီမံကိန်းအတွက်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့တရုတ်မြန်မာစီးပွားရေးဇင်းညာတိဆောက်ရေးအတွက်နားလည်မှုစာချုပ်လာတဲ့ရက်ကိုတရုတ်နဲ့မြန်မာတို့မကြခင်မှာလက်မှတ်ရေးထိုးကြဖို့ရှိပါတယ်။နားလည်မှုစာချုပ်မှာပါအချက်15ချက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းမှာသဘောတူညီခဲ့တာပါ။ဒီဇင်းညာဟာဒေသတွင်းစီးပွားရေးကိုမြှင့်တင်ပေးဖို့အတွက်ရည်ရွယ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်နဲ့မြန်မာနိုင်ငံအတွင်းကစီးပွားရေးအချက်အချာကြားတဲ့မန္တလေး၊ရန်ကုန်မြို့တို့ကြောက်ဖြူထူးစီးပွားရေးဇုန်စတာတွေကိုဆက်သွယ်ထားတာဖြစ်ပါတယ်။ဒီဇင်းညာစီမံကိန်းဖွင့်လှစ်လိုက်ပြီးဆိုရင်တရုတ်ရဲ့ဝန်ဆောင်မှုနဲ့ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံတောင်ပိုင်းနဲ့နောက်ဖက်ချမ်းဒေသတွေအထိရောက်ရှိသွားရုံမကမြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအထိလည်းဆက်လက်စီးမျောရောက်ရှိသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့အရှေ့တောင်အရှတောင်အရှဒေသတွေအတွင်းကုန်သွယ်ရေးမှာမြန်မာနိုင်ငံဟာအရေးပါတဲ့ဗဟိုအချက်အချာအရလည်းဖြစ်လာမှာဖြစ်တယ်လို့ရေးသားထားပါတယ်။ဘယ်လိုပဲဖြစ်ပါစေမြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ပြည်ပခပြဿနာနဲ့လူတသိန်းကိုလက်မခံတတ်ကြတဲ့မြန်မာလူမျိုးတွေရဲ့ဒလိစရိုက်ကဒီဈေးညံစီမံကိန်းကိုအဟန့်တားဖြစ်လာနိုင်တယ်ဆိုပြီးတော့ပညာရှင်တချို့ကစိတ်ပူပန်ကြပါတယ်။ဒီဈေးညံစီမံကိန်းမှာအခက်အခဲတွေကြုံတွေ့ရမှာကတော့အသေးချပါပဲ။ဒါပေမဲ့အစိုးရနှစ်စလုံးကဒီပြဿနာကိုလျော့ပါးသွားအောင်လုပ်နိုင်ပါလိမ့်မယ်လို့ယုံကြည်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။ ကမ္ဘာ့သတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောင်းတို့ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်အမေရိကန်အီဂျီအန်တုံးနှုံအင်္ဂလိပ်စာသင်ခန်းစာပူချက်တွေကိုဒေါ်လာလတန်းကစီစဉ်တင်ဆက်ပေးနေတာပါ
ဒီနေ့မနေ့တင်ပြမယ်အေဒီအမ်အသုံးက20 20 hindsight ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ခဏနှစ်ဆယ်ကိုဆိုလိုတာတော်ရရှိများအသိပါ ဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာနှစ်ဆယ်ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမို့လို့နှစ်ဆယ်ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလို့ပေါ့ရှင်ဒီအသုံးငယ်ပတ်သက်လို့ဂျော့ဂျ်ဘူးပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
Duga siji la de ka ti sese chi gu we lai de. Da bi me tu naw ma ti ti cha cha pyan sin za bi naw da ya da ga ro tu ne ne si tit da da gu we lai mi yin kaung da su da ba be lu di we ya ba de. Upma go naw da khaw na sin chi cha ya aw.
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
နောက်ဖို့ပေါ်လက်တင်ပြီးတိတိကျကျပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင်အေဒီအမ်အသုံးရပဲလို့တင်စားပြောမလဲ2020 hindsight လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့အေဒီအမ်အသုံးပဲဖြစ်ပါတယ်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမေရိကန်အေဒီအမ်အသုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့ ပတ်စဉ်မြန်မာအရေးတုံးသက်ချက်ကိုတင်ဆက်ပါရမယ်။27ရာစုပင်လုံးတတိယအစည်းအဝေးဟာဘာမှမထူးကြဘူးလို့လူများပြားကဝေဖန်ပြောဆိုနေကြပေမဲ့အပြုသဘောအလားအလာတချို့ကိုတွေ့ရတယ်လို့ရှိမင်သူတွေလည်းရှိပါတယ်။အသေးစိတ်ကိုတိုင်းရင်းသားပြဿနာငင်းညာရေးဖြစ်စဉ်တွေကိုတောက်လျှောက်လေ့လာစောင့်ကြည့်နေတဲ့
ဒီအစည်းအဝေးဟာအပေါ်ရန်ပဲရှိပြီးအနှစ်သာအဖြစ်ဘာမှမရှိဘူးနေညာရေးကိစ္စလူမျိုးရေးကိစ္စတွေကိုမဆွေးနွေးကြဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုမှုသောပထမဆုံးပဲလို့သုံးသပ်လိုပါတယ်ဆွမ်းချုံပြီးတော့မှန်သလားရသလိုသုံးသပ်တာဒီအစည်းအဝေးမဆောင်ရင်လည်းတုံးသက်ကြတယ်ပေါ့လေတနည်းကိုနှစ်ကြိမ်ကျင်းပဖို့လို့ပြောထားရတယ်ဒီမှာတနည်းကြတဲ့အချိန်ကြီးမကျင်းပနိုင်
န်ရေးတွေပြန်ဆကြတယ်ပေါ့လေပြန်ဆကြတယ်ဆိုတော့ဒီဆွေးနွေးပွဲကတော့အဓိကအရေးကြီးရဲ့ကျွန်တော်နိုင်ငံရေးကဏ္ဍကအဓိကအချက်တွေဖြစ်တဲ့ဒီခွင့်ထွက်ရေးတို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရေးတို့မထည့်သွင်းနိုင်ဘူးဒီလူကြီးကဏ္ဍမှာဆိုရင်တက်တက်ပြန်လဲပေါင်းစည်းရေးကိစ္စတွေကိုမထည့်သွင်းနိုင်ရဘူးပေါ့အဲ့ဒီပုံမှာတော့တော်တော်များများတော့ခုနပြောလိုမျိုးပေါ့လေဒါအားများတဲ့ဟာရှိတယ်ဒါနဲ့အားလုံးကတော့ဒီဟာရေရှည်ဆက်သွားနိုင်ဖို့ဒီငင်းချမ်းရေးဆွေးနွေးပွဲကြီးလုပ်ငန်းရှင်ကြီးရပ်ဆိုင်မသွားဘူးဆက်လက်ပုံမှာတည်ဆောင်သွားနိုင်ဖို့ဆိုတဲ့ကြီးလေးချင်းနဲ့စတင်ကြတဲ့အနေအထားမျိုးကိုတွေ့ရပါလေဗျာ
ဟုတ်ကဲ့အဲ့ဒီတော့သူတို့မျှော်လင့်သလိုပဲဒီဆွေးနွေးပွဲဟာအနှစ်သာရရှိတာမဆုံးဖြတ်နိုင်ပေမဲ့အစဉ်ဆက်မပြလုပ်နိုင်သွားဖို့အတွက်လမ်းခင်းတဲ့သဘောအဲ့ဒီရွေချက်ကအောင်မြင်သားခင်ဗျာနောက်ဆက်ပြီးတော့ဖြစ်လာမယ်လားလားရှိတယ်ဗျာ
အားလုံးခြုံငုံကြည့်ရရင်တော့ဒီအခုတတိယပင်လုံးမှာအများမျှော်လင့်ထားတဲ့သဘောတူညီချက်တွေအရေးကြီးတဲ့ချက်တွေနေရာဥဆိုပြန်လို့နောက်ဒီဝေတစ်ခုကိုဆက်လက်တက်လှမ်းနိုင်ဖို့အတွက်ဖြစ်လာခဲ့တဲ့အစီအွေ
ဒီကုဒ်ပြောလို့ရတယ်။နောက်ဒီအစည်းအဝေးမှာပဲကျွန်တော်တို့ခုနပြောတဲ့မျိုးပေါ့လေ။ပြန်လဲတွေ့ဆုံညီနိုင်ငံရဲ့အနေအထားပေါ်မှာကြည့်မယ်ဆိုလို့ရှိရင်နောက်အစည်းအဝေးဒီမှာပိုကောင်းအောင်လုပ်မယ်နေရန်တည်တူလဲဒီထပ်မံရရှိရဆောင်မျိုးကြားပြရပါလေဗျ။နောက်တစ်ခုကသူတွေဘယ်ပြီးမှဒီနိုင်ငံတော်အတိုင်းအတာပို့ဝေတော်ဆန်းစုကြည်ပြောဆိုတော့တဲ့မြန်မာရဆိုလို့ရှိရင်ဒီ အခြေအနေလေးလုံနေတဲ့ပုံစံတွေအားလုံးကိုပြန်လည်တုံးသက်ပြီးတော့မှလိုအပ်လို့ရှိရင်ဒီရည်ကိုဒါပြင်ဆင်ဆောင်ရွက်ကြဖို့ဆိုတဲ့ဟာမျိုးတွေကိုလည်းပြောဆိုရရှိပါတယ်။နောက်ပြီးတော့မှဒီငင်းချိုင်းလုံငန်းစဉ်တွေအတွက်ကိုနေပြည်တော်တရားချမှတ်ပြီးဆောင်ရွက်ကြဖို့ဆိုတာဒီလိုထည့်သွင်းပြောဆိုရရှိတယ်။နောက်တစ်ချက်ကဆိုလို့ရှိရင်ဒီတရားဝင်ဆွေးနွေးပွဲကြီးဒီမှာဆွေးနွေးပြီးတော့မှသဘောတူည မှာအခြေအနေနှိမ့်ကြဖို့ဆိုတဲ့ဟာတွေရှင်ပြနိုင်ခဲ့ကြတယ်ပေါ့ဒီချက်ကတော့ခေါင်းဆောင်ပိုင်းကြီးဆုံးဖြတ်ပေးနိုင်တဲ့လူတွေကြားထဲမှာများများပြည့်စုံစည်းနေကြမှာနှိမ့်ကြဖို့ဆိုတဲ့အချက်တွေကိုလည်းဒီလိုဒီ sideline meeting တွေပြောမှာကျွန်တော်တို့ဒီ data CV ပြောမှာအဲ့ဒီဟာမျိုးတွေမှာတော်တော်များများကဆွေးနွေးဆုံးဖြတ်နိုင်တယ်ဆိုတဲ့အမျိုးကိုကျွန်တော်သိရပါတယ်ဗျ
။ Okay နောက်တစ်ခုကျွန်တော်မေးချင်တာဒီမှာဆူရပြောခွင့်ရပုဂ္ဂိုလ်ရောညီညာရေးမပါဝင်တဲ့တိုင်းဒါကောင်းဆောင်တို့ကတော့ကြော်ပြောကြတယ်ဒီအစည်းအဝေးကိုသူတို့အခြေခံအဖြစ်သုံးသပ်ကြတာကပြဿနာတွေကိုသူတို့ဖော်ထုတ်နိုင်တယ်ပြဿနာရှိရစွာကိုသူတို့လက်ခံကြတယ်ဒါဟာဆက်လက်ညှိနှိုင်းသွားမယ်ပထမအဆင့်ဖြစ်တယ်အောင်မြင်တဲ့အဆင့်လို့သူတို့ပြောတာကိုကြားရပါတယ်ဆိုတော့သူတို့မြင်တဲ့အဓိကပြဿနာကဘာလဲလူတွေမြင်နေတဲ့ညီငယ်ရေးမှဖြစ်နေတဲ့အဓိကပြဿနာစစ်တပ်ကဩဇာလွှမ်းမိုးနေတယ်ဖွဲ့စည်းပုံကိုမပြင်းနိုင်ဘူးဆိုတာကအဓိကထောက်ပြနေရတယ်ဆိုတော့အဲ့ညဉ့်ညေးဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေကနာပြောတဲ့ပြဿနာကိုသူတို့ဆက်ဖွေတွေ့ရှိနိုင်ခဲ့တယ်အဲ့ပြဿနာကိုသူတို့ဆက်လက်ဆွေးနွေးဖို့သဘောတူဆိုတော့အဲ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြောတာလား
အဲ့ဒီဟာကိုကျွန်တော်ဒီအများနဲ့တွေ့ရဆွေးနွေးပြီးနားလည်ရတဲ့အချက်ကဆိုတော့အဓိကကတော့ဒီပြည်တော်စုကခွဲမထွက်ရေးဆိုတဲ့မူနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့အခြေခံအချက်တွေပေါ့ဒီနိုင်ငံရေးခန္ဓာထဲမှာအဓိကအဓိဟာရေးပေါ်မှာတွားမှုတည်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျဒီတက်မော်ဘက်ကထုတ်ပြန်ထားတဲ့မှာဆိုရင်ဒီဒုတာဝန်ကြီးသုံးပါတော့ဆိုတဲ့ကိစ္စတွေမှာဆိုလို့ရှိရင်ပြည်တော်စုမပြေကွဲရေးဆိုတဲ့ဟာမျိုးတွေထည့်သွင်းထားတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းပါလိပကတော့ကျွန်တော်ဒီကိုပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့အချက်ကိုပြန်တော့ပြောတာလေပြန်လုံးမှာထားခဲ့တဲ့အချက်ပေါ့အဓိကကတော့သူတို့ဓာတ်လူညီညာရေးဒီဒီရရှိဖို့သူတို့ပေါ်မှာဖိနှိပ်သွားမှုတွေမခံရဖို့ဆိုလို့ရှိရင်ဒီပြည်အောင်စုထဲမှာနေမယ်သူတို့ပေါ်မှာဖိနှိပ်လာတယ်ဆိုရင်ခွဲထုတ်ခွင့်ရှိရမယ်ဆိုတဲ့ပုံစံမျိုးပေါ့လေသူတို့ရဲ့စိုးရင်ချက်တွေနဲ့ဒီဟာကိုတောင်းဆိုနေတဲ့အနေအထားတွေရှိပါတယ်ဗျအခုဒီကညှိနှိုင်းလို့ခက်ခဲနေတဲ့အနေအထားတွေလေအဲ့ဒီအပေါ်ဒီမှာအခြေခံတယ်လို့ကျွန်တော်မြင်လို့ရပါတယ်ဒီနိုင်ငံရေးရသဘောတူညီချက်နေရတဲ့ဒီလိုမျိုးပေါ့လေညီတိုင်းတို့မရတဲ့အချိန်မှာကျွန်တော်ဒီလုံခြုံရေးကဏ္ဍတွေမှာဒီတက်တက်ဖြတ်သေးရေးလက်နက်တွေဖြုတ်သွင်းရေးတို့တက်တက်ပြန်လဲပေါင်းစည်းလို့ဆိုတော့တိကျတွေကလည်းဘယ်လိုမှရှေ့ဆက်သွားလို့မရနိုင်တဲ့အနေအထားမျိုးတွေလို့ပြောဆလို့ရပါတယ်ဗျာအဲ့ဒါတော့
ဟုတ်ကဲ့နောက်ထူးခြားမှုတစ်ခုတွေးမိတာအကွေကြီးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ငံဝါးခေါင်းဆောင်ကိုသူကိုယ်တိုင်အင်္ဂါလောက်လာတဲ့စာစာတွေတွားကြည့်တာတော်တော်လေးပုဂ္ဂိုလ်ကြီးအရာရင်းနှီးမှုကိုတွေ့ရပါတယ်ဒီဟာလဲထူးခြားချက်တရလို့ဆိုနိုင်တယ်ဆိုတော့အဲ့မြောက်ပိုင်းအဖွဲ့တွေကသူတို့လူကျင်တာတွေဘာရသွားလဲဒီအစီအရာဘိုးချုပ်ကွန်မော်ကတော့ပြောရတာဆက်လက်ပြီးတော့တွေးထိုင်မဲ့လမ်းစားတွေရအောင်လို့လာတာပါဘာညာပြောတာတွေ့ရပါတယ်ဆိုတော့လက်တွေ့မှာသူတို့ဘာတွေရသွားလဲဗျာဒီဟာ
အဲ့ညပိုင်းဖွဲ့တွေမှာတွေ့ဆုံစည်းနှင်းပွဲတွေပြီးတဲ့အချိန်မှာကျွန်တော်ကြားသိရတဲ့သဘောထားတွေရဆိုလို့ရှိရင်ဒီညပိုင်းဖွဲ့တွေကအရင်ကဆိုလို့ရှိရင်ဒီ NPA ပြင်ပအနေနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဟာမျိုးကိုသူကတောင်းဆိုခဲ့တယ်ဒီတစ်ချိန်မှာတော့သူကဒီ NCA ပြင်ပဆိုတဲ့အမျိုးမပြောတော့တဲနဲ့တအားလုံးပါဝင်ရေးမှုရပေါ့လေကျွန်တော်တို့အရင်ကဒီတက်မော်ဘက်ကလက်ခံမထားတဲ့ဒီပလောင်တို့ကိုကန်တို့ AE ရခိုင်တပ်ဖွဲ့တို့ကိုဒီ NCA ထဲမှာပါဝင်ဖို့အတွက်ကိုတိုက်တွန်းပါတယ်ဆိုတဲ့ဟာဒီဘဘကအတန်ထွက်လာတယ်ပေါ့လေထွက်လာတယ်ဆိုတော့အဲ့ဒီနေရာမှာသူတို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ဒီကျွန်တော်တို့ဝါတို့ SSPP တို့ KIO တို့မိုင်းလာဖွဲ့တို့ပြည်စုံနေချင်းမှာညီညီနိုင်ခဲ့သလိုအာပလောင်တို့ကိုကန်တို့ EE တို့ကပြည်ကြားကျွန်တော်တို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်စုံနေအချိန်မှာဆိုလို့ရှိရင်ဒီ NCA နဲ့ပတ်သက်တဲ့ကိစ္စရတီတော်များဆွေးနွေးတန်ခဲ့တယ်လို့ကျွန်တော်ကြားပြရပါတယ်အဲ့ဒီမှာဆိုရင်တော့အဓိကကျွန်တော်တို့NCA ပြီးတဲ့နောက်ပိုင်းမြင်းတဲ့ဥပဒေကလောက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီမျိုးပေါင်းနေပေါ့အဲ့ဒီကိစ္စတွေကိုဒီ NCA ကိုလက်မှတ်ရိုးချေထုတ်ထားတဲ့တိုင်းရင်းသားဗက်တီးယားရောတချို့ဟာတွေမှာဆိုလို့ရှိရင်မကြည်လင်တာရှိခဲ့တယ်ပေါ့အခုဆိုလို့ရှိရင်ကျွန်တော်နောက်ပိုင်းဖွဲ့နေဆွေးနွေးပြီးတဲ့နောက်မှာဆိုရင်ဒီတက်မော်ကာကွယ်ရေး EC ချုပ်တော်ကနေကမှဒီ NCA မျိုးပေါင်းတွေပြန်လဲတုံးတက်ဖို့ရှိတဲ့ကိစ္စတွေကိုဟိုတဘောတူနိုင်တဲ့အနေအထားမျိုးတွေဒီရရှိခဲ့တဲ့ဆံမျိုးကိုကျွန်တော်သိရပါတယ်ဗျ
။ MCA လမ်းကြောင်းအတိုင်းညီညာရေးဆက်လက်ဆွေးနွေးမယ်အလားလာဖြစ်နိုင်ဆိုတာကောင်းတဲ့ကိစ္စပါ၊ကျေးဇူးအပ်တဲ့ကိစ္စပါ။ ကျွန်တော်တို့ကြောက်ကြွေးဥစည်းရုပ်အနေနဲ့မြောက်ပိုင်းအဖွဲ့နဲ့ပို့ပြီးရင်းနှီးနှီးဆိုတဲ့ပုံစံမျိုးပြလိုက်တယ်သူတို့ကလက်ဦးမှုယူပြီးတော့ရင်းနှီးမှုကိုယူပြလိုက်တယ်လို့လည်းသုံးသပ်မှုတချို့ကတော့ကြားရပါတယ်တနည်းအားဖြင့်ဒါဟာမကြခင်လာမယ့်ရွေးကောက်ပွဲအတွက်ဒေါန်ဆန်းစုကြီးရဲ့
ဟုတ်ကဲ့အဲ့ဒီပုံမှာတော့ဒီအခုငင်းကြေးညီလာခံဒီကို2018ခုနှစ်မှာဒီချိန်လုံးမယ်2019ခုနှစ်မှာဒီချိန်လုံးမယ်အခြေခံမူတွေချမှတ်မယ်ဆိုတဲ့ကိစ္စတွေပါညာပြောဆိုရအပိုင်းမှာဆိုလို့ရှိရင်ဒီဟာတွေကအထောက်20မတိုင်ခင်မှာနိုင်ငံကြီးရွေးချယ်တင်တဲ့လုပ်နေကြတာလားဆိုတဲ့အမျိုးတွေထောက်ပြတာရရှိပါတယ်ကျွန်တော်တို့ဒါဒီပြီးခဲ့တဲ့2014က ဒီဥစဉ်တဲ့တန်တောင်ဆုံးကာလတွေမှာဆိုလို့ရှိရင်လည်းဥစဉ်ရအောင်ရွေးကောက်ပွဲဝင်ရမှာဒီ MC လက်မှတ်ရေးချိုးဖို့ပြင်ဆင်ကြိုးစားနေကြမှာဝေဖန်ခဲ့ရတဲ့လည်းရှိရပေါ့လေရှိရဆိုတော့ဒီပုံမှာတော့ဒါအခုချိန်ကပြောမယ်ဆိုရင်နည်းနည်းစောလုံးသေးတဲ့အနေထားဒီတုံးတက်ချက်တွေအဲ့လိုမတုံးတက်မယ်ဆိုရင်နည်းနည်းစောလုံးသေးတဲ့အနေထားတည်ရလို့ကျွန်တော်ပြောရမှာဖြစ်ပါလေဗျာနောက်တစ်ခုကတရု ဒီရောက်ရဲ့ဩဇာလွှမ်းမှုမှုတရုတ်ရဲ့တိုက်တွန်းမှုတရုတ်ရဲ့တွန်းအားကိုဘယ်လောက်ပါဝင်တယ်လို့ယူဆပါတယ်ဒီမြောက်ပိုင်းဖွဲ့ဒီ
22ရာဒီနေ့ကမှာသူတို့ပါဝင်တက်ရောက်လာရေးဆိုတဲ့ကိစ္စတွေရတယ်အဓိကကြတယ်အခန်းကဏ္ဍတွေပါဝင်လို့ကျွန်တော်ပြောလို့ရတယ်နောက်တစ်ချက်ကလည်းကျွန်တော်သိရတာဆိုရင်မြောက်ပိုင်းဖွဲ့တွေကို NCA
လက်မှာဟာသုံးဝင်းဆိုင်လို့ပြောရင်အကြံပြင်းရမယ်ထင်ပါတယ်တက်မတော်ရဲ့အရသာအစိုးရရဲ့နောက်ပြီးတော့တိုင်းရင်းသားအင်အားစုတွေဆိုတော့တိုင်းရင်းသားအင်အားစုတွေနဲ့သင်္ကြန်ရေးကိုတော့နှစ်ဖက်လုံးကတာကြိုးပမ်းကြတာတွေ့ရပါတယ်ဆိုတော့တိုင်းရင်းသားအင်အားစုကိုဘေးဖက်ထုတ်ထားလိုက်ရင်တက်မတော်နဲ့အရသာအစိုးရကြားမှာဟောဘယ်လောက်ထိညှိနှိုင်းမှုရှိနိုင်တယ်လဲဘယ်လောက်ထိပြည်လည်မှုရနိုင်တယ်လို
ကျွန်တော်ပြောမှာလို့ပြင်ပါတယ်ဗျအခုချိန်ကျတော့ဖွဲ့စည်းပုံချင်အောင်ဦးပြင်ဆင်ရေးဟာဒီဒီမူစီအင်အားစုတွေလိုလာတဲ့အနေထားကြီးမရောက်နိုင်ဘူးဆိုတော့ဒီနှစ်ဖက်ကြားမှာညှိနှိုင်းရတဲ့အနေထားကြီးအရောတိတ်ပြီးတော့ခီးပြင်ကျတယ်လို့ပြောလို့ရနိုင်တဲ့အနေထားညှိနှိုင်းနိုင်တဲ့အနေထားမရှိဘူးလို့ကျွန်တော်မြင်ပါတယ်ဗျဆိုတော့အဲ့လိုညှိနှိုင်းလို့ရနိုင်တဲ့အနေထားညှိနှိုင်းနိုင်တဲ
ဒီအားသူတုံးစီလုံးသဘောအိမ်မှာထိုင်ပြီးတော့ဆွေးနွေးနိုင်တဲ့အနေအထားတွေရင်တော့မရခဲ့ကြဘူးအခုဆိုလို့ရှိရင်တော့အားလုံးကဒီအားသူတုံးစီလုံးသဘောအိမ်မှာထိုင်ပြီးတော့မှမတို့နိုင်ငံမှာတော့ဒေဟာရဲ့အဓိကပြဿနာတွေဖြစ်နေတယ်ဆိုတော့ရှာဖို့ကြတယ်အဲ့ဒီဟာတွေကတော့ဟုတ်တယ်ဒီပြဿနာတွေရှိနေပြီဆိုတော့လည်းတစ်ဖက်သဘောတူကြတယ်အဲ့ဒီပြန်ရနေတော့မှဒီပြဿနာတွေကြီးလျောင်ဖြေရှင်းက ိုင်တယ်ဆိုရင်အားလုံးဒီဘက်ကြည့်ပြီးပေါသွားမယ်အနေထားလည်းညီရပါတယ်ခင်ဗျာ
ဒါကတော့အာမလူအာမရတတိယပင်လုံးဘာသူစပဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဥကျော်စံသားရဲ့မြမအကြီးတုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့နောက်ထပ်ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပါမယ်ဒီတစ်ပတ်မှာတော့ဗကြီးအမှုပညာရှင်ဖြူမွန်ကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်စမနီနဲ့စီကန်းဟာလူတန်ဖိုးမှုလူလာတိုင်းစီကန်းရှိရမယ်လို့ယုံကြည်ပါတယ်စီကန်းဆိုတာကလူနဲ့တိရိစ္ဆာန်ရဲ့အရေးကြီးဆုံးသောခြံစားချက်ဖြစ်ပါတယ်လူမှာထင်ထင်နိုင်နဲ့စင်ကျင်နိုင်နဲ့ဉာဏ်ပညာအတိတ်တရားတွေရှိတဲ့အကြောင်းလူနဲ့တိရိစ္ဆာန်မှာလူဟာအမြင့်မားဆုံးသော ตระวาพินิดาဖြစ်ပါတယ်လူတွေထဲမှာရှိတဲ့ယဉ်ကျေးမှုဆိုတာစီကံပုံမှာခြေဖြူတိစောက်ထားတာဖြစ်ပါတယ်လူယဉ်ကျေးမှုလူစီကံကလူသားဘဝရဲ့တိစောက်ရမှာပုံပွင့်တော့တုတ်တဲ့မြန်မာစီတာဖြစ်ပါတယ်ဒါကြောင့်လူတွေမှာစီကံစနစ်တကျရှိလာအောင်စာချုပ်စာရာနေစီမင်းတွေဥပဒေတွေရှိနေတာပဲဖြစ်ပါတယ် အိမ်မှာအင်စီကံကျောင်းမှာကျောင်းစီကံရုံးမှာရုံးစီကံအားလုံးဆိုင်ရာစီမင်းစီကံတွေရှိကြပါတယ်ဒီလိုစီမင်းစီကံတွေရှိခြင်းအပြင်လူမှုဆက်ဆံရေးကိုပိုပြီးတော့ချောမွေ့စေပါတယ်စနစ်ကြတဲ့လက်ပတ်မှုပုံစံကိုဖြစ်ပေါ်လာစေတာဖြစ်ပါတယ်ဒီလိုစီမင်းစီကံတွေကအချုပ်နှောင်တွေလို့တွေးကြတဲ့လူတွေလည်းရှိပါတယ်ဒါဟာမှားရင်းတဲ့အယူအဆတစ်ခုဖြစ်ပါတယ်ဒါဟာယဉ်ကျေးမှုအပေါ်ဆန်းသွင်းနေတဲ 湾这嘛是嘞，旅游部、台湾部、闹些屁事了吧？哎，阿罗诶，这时间是有收入线嘞，家也讲有时间，唔好讲旅游，唔听出来个话，哎对，所以平常呀，时间没木着，沿路漂木啦，南京啦、苏格啦、德华堡、皮内米啦，都个港站啦、沙地阿片，先不阿比罗嘛，马云嘞漂木也起来了吧嘞。如果阿提提的话，唔好得着，把文件嘞你睇嘞，看嘛。调包调，伢大嫂你太难熬。你们月工农的龙东把我天天上小雅马哈，路大的也耽误没批把的。得配大包嘛，阿等于上么批阿里熬，人家木出来帮你阿里调包调，上小大熬，今那大熬，皮马大熬，哪来的熬？标场有家呀把的，再讲几点拉了得看嘛。你们月我几点给帮文件哈，业绩的是老对大家嘛批把的，哎再讲是他搞你木。无论你给那个批报了哦，密码里嘛，单位密码，单位是话的，一路呗，将保安检单位下来，一样一级话的，谁在搞你朋友了哦，都在了哦，将今年一四年天马呗，你先就唐亚马批报的，一路你今年看嘛，都是利率哈，都来了表表现现的，时间我来拿的哦，就唐北部下来，一样一级话的，时间是话平日悄悄然后呗，已经木。呀，十点十二点，六岁的娃娃出来哦，你可以啊，拿来拿给你孙女，接下来干嘛？这个里头哈，当地的六二的长辈呀嘛，单位这边呢，六二的片，要去拿嘛去办的。时间我心里的想，最少拿钱啊钱嘞，交嘛，啥子嘞，交你表嘞，交哪里，心里嘛会去办的。第一对，估计对呀，刚么呢，六六六个人票，而且刚刚傻逼。时间师傅哈，等等下没说啊，伢也就想，路人路人哈，拿来比，就是上小马皮包的。那明明也办完钱嘛，最重要的，两两三包对，时间礼物，露露，等下再马皮包的，办完钱嘛，买完皮也说人嘞，明明怕他，不如妈妈面嘞，哥怕他哥上小来马皮皮包的。那时间我两两钱阿片嘞，因在屋里用来拉面，俺爹哩跟先拉面说，拉拢嘞地皮包的。时间高嘛。今年比重难难买批发嘞，今年比重买时间高买收入新嘞，如今对卡嘞，路路比重难买买批发嘞，龙岩块嘛，六块时间要约时间，一路喂得先多得比难干嘛嘞，难干时间牛批批面，在哪度呀？批发难买批发嘞，石板山呀，目前高牛批发拉进阿片，多得得研究木，多得得地平洋嘞，多得得南岸的库，批批现在就买入去少数难买路上几块钱。
阿爸先点赞你嘞。ตู่ยงจีอาคณะอถွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ဆက်ဆက်ပေးပါမယ
်။ဒါကတော့ဒီအမှုပြန်ရှင်ဖြူမွန်ရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်။ view မြန်မာပိုင်းကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American နဲ့ Vietnam တို့ဟာတစ်ချိန်ကရန်သူတွေဖြစ်ခဲ့တဲ့တမိုင်းကြောင့်ကိုခြံရင်ပြီးလွန်ခဲ့တဲ့နှစ်30နီးပါးမှာပူပေါင်းဆောင်ရွက်မှုခက်တစ်ကိုစတင်လိုက်ကြပါတယ်။မကြာသေးခင်က Vietnam ခီးစဉ်တွင်နိုင်ငံခြားရေးဝန်ကြီး Mike Pompeo က Vietnam ကောင်းဆောင်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုလွတ်လပ်ရေးနဲ့အစိုးရပုံစံတို့ကိုချိန်ချောက်မခံရဘဲသူတို့နိုင်ငံကိုပြုပြင်ပြောင်းလဲနိုင်နေနိုင်ငံကိုဖွင့်ပေးပြီးတော့ခေါင်းမုံနဲ့ဆက်ဆံရေးတွေကိုတည်ဆောက်နိုင်နေဆိုတာသဘောပေါက်ကြပါတယ်လို့ပြောပါတယ
် One key to Vietnam's enormous rise over the past few decades was a new engagement
Longere sezune anenge atwin Vienna naingan aumyin thon paw la ra ye soje takhu ka lo American ne sasan yi de ti saok khe da jaw ba di chin ni go Vienna ma cha son twa de American tat phwe win ni ye twin chan yi de yo alaw ni go pyan hlwe pyaung mu American ne Vienna cha atu du ga lou kain da ga ni sa tin ge da ba di lo tin nge bi me taik go adebe pye wa de prathama asin ga ni pu kaung ne sasan yi ti saok nai bi 1995 khu hnit ma pouman sasan yi 2009 ไล่จ่าดาဖြစ်ပါတယ်ဒီကနေ့ဆိုရင်ဗီယက်နမ်မှာအရှိတော်အစားဒေသတစ်ခုလုံးမှာစီးပွားရေးအ мян ဆုံးတိုးတက်နေတဲ့နိုင်ငံတစ်ခုဖြစ်နေပါပြီဒါပေမဲ့နှစ်နှစ်မှာအမေရိကန်ကယုံသိမ်းလိုက်ပါတယ်အဲ့ဒီအချိန်ကစလို့တနိုင်ငံသားလူမျိုးရင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးတက်စေဖို့နှီးလန်းတွေကိုရှာဖွေလှုပ်ဆောင်လာကြပါတယ်အတိတ်တုန်းကကျွန်တော်တို့ဟာစစ်မြေပြင်မှာရန်သူတွေပါ ဒါပေမဲ့ဒီကနေ့မှာတော့ကျွန်တော်တို့အကြားလူမျိုးရင်းဆိုင်ရာဆက်ဆံရေးဟာပူးပေါင်းဆောင်ရွက်မှုတာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဒီထဲမှာတောင်ကျိုးပင်လယ်တွင်ငြိမ်းချမ်းမှုတည်ငြိမ်မှုနဲ့လုံခြုံရေးတို့ကိုထိန်းသိမ်းတာလဲပါဝင်ပါတယ်အထူးသဖြင့်တော့တောင်ကျိုးပင်လယ်တွင်မှာစီးရေးတည်ဆောက်တာနဲ့ငြိမ်းပြိုင်ဆိုင်မှုရယူတာတွေပေါ် အမေရိကန်ရဲ့ခံကဏ္ဍကိုဗီယက်နမ်ကောင်းဆောင်တွေကကြိုဆိုတာနဲ့အတူလွတ်လပ်စွာရည်ကြောင်းသွားလာခွင့်နဲ့လေးရင်ပြန်တမ်းခွင့်တို့ကိုထိန်းသိမ်းဖို့တနိုင်ငံစလုံးကတာနိုင်ငံချထားပါတယ်။အာကောင်တာယာဝါပြောပြီးလွတ်လပ်တဲ့မျှတာပြီးအပြန်လည်ဖြစ်တဲ့ကုန်သွယ်ဆက်ဆံရေးမျိုးလှုပ်ဆောင်တဲ့နိုင်ငံတစ်ခုအဖြစ်ဗီယက်နမ်နိုင်ငံကိုတည်ဆောက်တာမှာကျွန်တော်တို့ဆက်ပြီးပါဝင်သွားဖို
အမေရိကန်အစိုးရရဲ့သဘောထားအမည်အပေါ်ကိုတင်ပြပေးပါရစေ
။သောတာရှင်တို့ကနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမည်နာဖြစ်ပြီး VOA အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါရခင်ဗျာ။ဗီအိုအမေရိကန်တန်ခါအခုဂျာတာပရီနေမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 အထိဖိုင်းတိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်။ဗီအိုမြန်မာပိုင်းအစီအစဉ်ကိုဆက်လက်နားဆင်နေရတာပါ။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စံသားအကြီးညာပြပါလိမ့်မယ်ခင်ဗျာ
။2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်ခဲ့တဲ့ဆရက်အမေရိကန်ထောက်လှမ်းရေးဆုံးဖြတ်ချက်ပေါ်သမ္မတ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်ပြီးအင်ဖြူရောဟာအခုအချိန်ထိမရေမရာဖြစ်နေပါတယ်။ရုရှားဟာအမေရိကန်ပြောင်းစုတဲ့ချင်းကြောက်မှုတရားဖြစ်နေစလားဆိုတဲ့မေးခွန်းကိုဗိုလ်ထုနဲ့အစိုးရအဖွဲ့အစည်းအဝေးမှာဒေါ်နယ်ထရမ့်က No လို့ဖြေကြခဲ့ပါတယ်။အဲနိုင်ပိုင်းအကြသတင်းရစီးနင်းပွဲလုပ်တဲ့အခါကျတော့သူ့ရဲ့ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသမ္မတက No လို့ပြောတာဟာသတင်းထောက်တွေရဲ့မေးခွန်းကိုဖြေဖို့ညှဉ်းဆန်းခြင်းသာဖြစ်ပြီးမေးခွန်းအတွက်အဖြေပေးရမဟုတ်ဘူးလို့ဆိုပါတယ်။သမ္မတဟာရုရှားကရုအမေရိကန်သမ္မတရေကောက်ပွဲမှာတကယ်ဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတာယုံကြည်တာပါလို့လည်းသူကပြောကြသွားပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဟာကုလသမဂ္ဂရဲ့အေယံမဆုံးရှုံးမှုကြီးတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနှုတ်ဖက်ဖို့ဂျွန်လာရုံကသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်တဲ့အနေနဲ့သမ္မတကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။လူ့ခွင့်ရေးကောင်စီဟာအစီတရားကိုအခြေခံတဲ့နေရာမဟုတ်ဘဲနိုင်ငံရေးဇက်ခွန်တစ်ခုသာဖြစ်တယ်လို့လည်းသူကဆိုပါတယ်။လူခွင့်ရေးကောင်စီဖွဲ့စည်းရမှာကမ္ဘာပေါ်ကလူခွင့်ရေးအပြင်းထန်ဆုံးချိုးဖောက်တဲ့တရုတ်၊ဗင်နီဇွဲလား၊ဆာဒီအရေဗျနဲ့အီဂျစ်တို့လိုနိုင်ငံတွေပါဝင်နေတာကိုအမေရိကန်ကသဘောမတူဘူးလို့လည်းဆီလီကပြောပါတယ်။အမေရိကန်ကုန်သွယ်ရေးအငင်းပွားမှုပြည်လည်ရေးအထောက်မှုကိုတရုတ်သမ္မတရှီဂျင်းပင်ကဝိလက်ကြောင့်ပတ်လုပ်ရဲလို့သမ္မတဒေါ်နယ်ထရမ့်ရဲ့ထိတ်တန့်စီးပွားရေးအကြံပေးကဆွဆွဲလိုက်ပါတယ်။သူတို့နှစ်နိုင်ငံထိတိုက်တွဲဆုံနေတဲ့သွင်းငုံငုံကောက်တဲ့ကိစ္စမှာအရာရှိကလူချင်းမမဲသမ္မတကမလူချင်းဘူးလို့ဆိုပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းကျဉ်းချုပ်ကိုဥကြောစံသာကြီးညာတော့ဖြစ်ပါတယ်။ဒီမင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝဲအောင်ဖြစ်ပြီးတော့အတမ်းပိုင်းအင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ဒီဘာနှန်းကတော်လာရှင်များနဲ့ဒီကောမြန်မာပြည်သူပြည်သားများအားလုံးအဆောက်အအုံအဆင်ပြေချောမွေ့ကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.